ကွယ်လွန်သူနာမည်ကျော်ပြည်သူ့ကျဆိုတော့ဒေးဗစ်ဘိုဝီကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့သူ့ရဲ့ပြာရုံချင်းဆိုတဲ့တန်စင်စာသားပိုစတာကိုလေးလံနေရောင်းချပြီးရလာမဲ့ငွေကိုမြန်မာနိုင်ငံမှာကြားမှတ်တန်းတူရေးအတွက်30ကိုစီစဉ်နေပါတယ်။1984ခုနှစ်တုန်းကထုတ်ဝေပြီးဖြစ်တဲ့နိုင်ငံမှာရွှေနဲ့အမေရိကန်မှာပလက်တီနမ်ဆုတွေစုကူးခဲ့တဲ့ဒေးဗစ်ဘိုဝီရဲ့ Tonight လို့အမည်ပေးထားတဲ့တီအယ်လ်ဘမ်မှာပါဝင်တဲ့အပြာရုံချင်းတန်စင်စာသားပိုစတာမှာတော့သူ့လက်မှတ်နဲ့အတူဓာတ်ပုံနှစ်ပုံလည်းပါဝင်ပါတယ်။စီအမွေးတည်မှုနဲ့မြင်များမှုတွေတက်ဖြည့်ရေးပြည်ထောင်ငံပရာဟိတဖွဲ့တစ်ခုဖြစ်တဲ့အော့စပန်နဲ့ပူးတွဲဆောင်ရွက်နေတဲ့ဂီတလောကမျိုးသမီးတွေရဲ့ The Music Circle တစ်ဖွဲ့ကလန်ဒန်အရှေ့ပိုင်းမှာရှိလာတဲ့ကျင်းပမယ်နှစ်စဉ်ဇေယျပွဲတော်မှာလေးလံတင်ရောင်းချသွားမှာဖြစ်တယ်လို့လည်းအဖွဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဇေယျပွဲကိုမေလ14ရက်နေ့မှာစတင်မှာဖြစ်ပေမဲ့ဒေးဗစ်ဘိုဝီကိုယ်တိုင်လက်မှတ်ရေးထိုးထားခဲ့တဲ့တန်စင်စာသားပိုစတာကိုတော့အခုကလေးကစတင်လီလန်ဆွဲဝယ်ယူနိုင်လို့ရနေပြီးအခုအခါမှာအနည်းဆုံးပြည်သူ့ပေါင်300လောက်ပေးနေကြတဲ့တန်စင်စာသားပိုစတာကိုဒီထက်ကြီးပို့ပြီးတော့ဝယ်ယူကြလိမ့်မယ်လို့လည်းပွဲစီစဉ်သူတွေကပြောလင့်နေကြပါတယ်။ဂီတနဲ့ထူးခြားတဲ့ဖက်ရှင်ဗန်တီးမှုတွေနဲ့နုပညာသပိုင်းမှာထင်ရှားခဲ့တဲ့ဒေးဗစ်ဘိုဝီကတော့ဒီနေ့ဆက်မှာပဲကင်ဆာရောဂါနဲ့အသက်69နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။